SBS.
This is SBS Radio.
မိုးဖွယ်လေးနဲ့အတူအွန်မိုင်းနေတဲ့ဇူလိုင်လ19ရက်နေ့တိုင်းမှာရေဒီယိုတွေရုပ်သံစီစဉ်တွေကလည်းကြားရလိရှိတဲ့ဒေသမှာအဲဒီဇူလိုင်လ19ရက်နေ့ရဆိုရင်မြန်မာနိုင်ငံရဲ့တမိုင်းဝင်နေ့တနေ့အာဇာနီနေ့ဖြစ်ပါတယ်။မြန်မာလွတ်လပ်ရေးပြည်သူ့ကဗိုလ်ချုပ်ဟွန်ဆန်အပါအဝင်အာဇာနီကိုကြာဆုံးခဲ့တဲ့နေ့လို့ဆိုရမှာပါ။အဲအခုဆိုရင်2,800တောင်ရှိခဲ့ပါပြီ။1948ခုနှစ်ဇူလိုင်လ19ရက်စနေနေ့မှာဗိုလ်ချုပ်ဆန်းပါဝင်တခင်မြဥပဝင်ဒီရဥပချိုမန်းပါခိုင်ဥရဇက်မိုင်းပုံစောပွားကြီးဆက်ဆံထုံးဦးအောင်မောင်နဲ့ရဲဘော်ကိုထွေးတို့လှုပ်ကြံခံခဲ့ရတဲ့နိုင်ငံတော်လှုပ်ကြံမှုကြီးဖြစ်ပွားခဲ့ပါတယ်။စနေနေ့လိုအားလည်းရမှာတော့နိုင်ငံတော်အတွက်အရေးပေါ်အစည်းအဝေးဖြစ်ပြုလုပ်နေတဲ့အချိန်မှာလှုပ်ကြံခံခဲ့ရတာပါ။ကြဆုံးသွားတဲ့အာဇာနီခေါင်းဆောင်တွေအတွက်နှစ်စဉ်နှစ်တိုင်းဇာပနာခန္ဓာတွေဂါရပြုခန္ဓာတွေပြုလုပ်ခဲ့ပါတယ်။ကြဆုံးသွားခဲ့တဲ့အချိန်ဖြစ်တဲ့မနက်10နာရီ38မိနစ်မှာဆိုရင်အော်အော်ဆွဲတာတွေကောင်းဝင်းတီးတာတွေလုပ်လို့ရှိပါတယ်။အခုနှစ်မှာဆိုရင်တော့မြို့နယ်တိုင်းရဲ့အထိမ်းအမှတ်နေရာတွေမှာပါဂါရပြုခန္ဓာတွေလုပ်ခွင့်ရလာပါပြီ
။ဒီနေ့အားလိုက်နေပတ်သက်ပြီးတော့ကျွန်တော်တို့ဒီမြို့နယ်မှာပေါ့မြို့နယ်အစင်ပေါ့မြို့နယ်အစင်မှာကျွန်တော်နိုင်ငံတော်ခန္ဓာတွေနဲ့ဇာပနာခန္ဓာပုံနဲ့မျိုးကျွန်တော်တို့အာဇာနီကောင်းဒီပါပုံစံတူကျွန်တော်တို့ကျင်းပခဲ့တယ်။ရောက်လာမြို့နယ်မှာရှိတဲ့ဘာသာဆိုင်ရာတွေအကျက်ဖက်ဖွဲ့ကြီးတွေခြေဦးတို့ပါဝင်လာတယ်။ခြေဦးအောက်မှာရှိတဲ့အဖွဲ့ကြီးတွေအားလုံးကျွန်တော်နဲ့တူကောင်းစုကောင်းဆောင်ရပြီးတော့ဒီခန္ဓာကိုလုတ်ခဲ့ကြတာပေါ့ဗျာ
။ကိုတင်ထွတ်ပိုင်မှာမြောက်ကလာမြို့နယ်အာဇာနီနေ့ခန္ဓာဖြစ်မြောက်ရေးကော်မတီဝင်မှာအရင်နှစ်တည်းတုန်းကတော့ပြုလုပ်ခွင့်မရခဲ့ပေမဲ့အခု2,800ပြည့်တဲ့နှစ်မှာတော့မြို့နယ်အထွေထွေအုပ်ချုပ်ရေးမှုအဖွဲ့တွေရဲတွေသက်ဆိုင်ရာအဖွဲ့အစည်းတွေကိုယ်တိုင်ရပ်ပတ်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးလှုပ်ဆောင်ခဲ့တာပါ။ဟု
တ်ကဲ့ကျွန်တော်ဒီနေ့မှာတော့ကျွန်တော်မြို့နယ်မှာကျင်းပတာတခြားမြို့နယ်တွေမှာကျင်းပတဲ့ဆိုင်တဲ့မြို့နယ်မှာကျွန်တော်ထရီအုပ်ချုပ်ရေးမှုကဥဆောင်ပြီးကျင်းပကြတာ။ကျောင်းမြို့နယ်မှာကျွန်တော်တို့ရပ်ပတ်အဖွဲ့အစည်းကနေဥဆောင်ပြီးကျင်းပတာထရီအုပ်ချုပ်ရေးမှုကနေပူးပေါင်းဆောင်ရွက်တာ။ဆိုအဲ့လိုမျိုးမှာအဲ့လိုမျိုးကွာခြားမှုတွေတခြားမြို့ရန်ကုန်တိုင်းနဲ့မှာတခြားမြို့နယ်နဲ့ကျွန်တော်မြို့နယ်နဲ့ကွာခြားမှုတွေရှိလာတယ်။အဲ့ပေါ်မှာအားရချင်တဲ့မှုရှိရတော့လူလူတို့ကျွန်တော်တို့ကအဲ့ဒီမိတ်မတိုင်ခင်18ရက်နေ18ရက်နေကျွန်တော်တို့ကဟိုဒီပွဲကျင်းပမယ်ဆိုရဟာကိုကျွန်တော်တို့လိုက်ပြီးတော့ဟိုရက်ကွက်လိုက်မှာကျွန်တော်တို့လိုက်ပြီးတော့ announce လုပ်ပေးတယ်။လူလူရဲ့စိတ်ပါဝင်စားမှုအားပိုများလာတယ်။နောက်တစ်ခုကကျွန်တော်တို့ဖန်တီးထားတဲ့ဒီကကျွန်တော်တို့ပြင်ဆင်ထားတဲ့အခမ်းအနားပြင်ဆင်မှုကိုပို့ပြီးတော့လူလူရဲ့မိမိလျော့နေတဲ့စိတ်ဒီအာဇာနီနေ့မှာကျွန်တော်တို့ကအာဇာနီနေ့ကိုအာဇာနီကုန်းကိုတက်တယ်လို့ပဲကျွန်တော်လူအယောက်50တက်တယ်အလေးပြုတယ်။အဲ့လောက်မျိုးပြီးသွားရဆိုရထားတဲ့ဆိုင်ကျွန်တော်တို့ကဒီဗိုလ်ချုပ်နဲ့ပတ်သက်တဲ့အကြောင်းမျိုးကျွန်တော်တို့
ဒါကတော့နိုင်ငံတော်ဇာပနာအခမ်းအနားအဖြစ်ပြုလုပ်နေတဲ့ရွှေကုန်ဖျားမြောက်ဘက်မြို့မှာရှိတဲ့အာဇာနီဘိတ်မှာပါ။လိုင်းကူလိုင်းပါတဲ့အနီရောင်ကူဘိတ်မှန်ကြီးထံမှာပြည်ထောင်စုမြန်မာနိုင်ငံတော်အလံကိုတိုင်တဝက်လွှင့်ထူထားပြီးတော့ဘဲဘက်တော့မှာဆိုရင်ခြေပြူတလုံးကိုတွေ့ရမှာပါ။ဂါရပြုရင်မြန်မာဆိုရင်လည်းအာဇာနီခေါင်းဆောင်ကြီးတွေအတွက်ရန်သူပန်ခွေတွေကိုတွေ့ရမှာပါ။အခုလိုဂါရပြုလာတွေကတော့အာဇာနီဘိတ်မှန်ရဲ့ရင်မြန်တစ်ခုထဲမှာတော့မဟုတ်ပါဘူး
။သူတို့တကယ်တော့ကျွန်တော်ဒီနေ့မှာစတိန်တားလောက်ပဲဒီလမ်းပေါ်မှာရှိနေတဲ့စားရီနော်ဒီလေးကောင်လုံးအားလုံးကညက်သွားတော့လုံနေလုံသားလုံနေ တယ်ပဲနေတဲ့လုံးလည်းပေါ်ရက်သွားပြီးရက်သွားပြီးမှဒီရောက်ရေးပြီးမေးပြတာတွေ့ရတယ်သူတို့ကအသက်ကြီးတဲ့ဘိုးဘွားတွေဒီစနေနေ့တုန်းကပေါ့မေးပြီးတဲ့အချိန်မှာသူတို့ဒီနေရွေးပြီးလို့နေကြတယ်ဆိုတော့အဲ့ဒီမှာလည်းနေနေတွေ့ရတယ်တော့လူတွေနေနေလည်းစနေနေ့တုန်းကပေါ့လေးကြီးရဲ့ဆာလာမှာအဲဒီလိုရဲ့ညနာနေထားတဲ့ဘိုးဘွားဒီထုတ်မိရတယ်ကောလေးနဲ့နဲ့ဒီပေါ်မှာဒီပေါ်ကကြီးရဲ့ပေါ်မှာဆံမထားလေးကလည်းဖြစ်နေလေးနဲ့သွားတာကိုလည်းတွေ့ခဲ့ရတယ်ဒီဝင်ကတော့အများကြီးပဲသူကဆွတ်ခဲ့ရတာတော့ခုနပြောတဲ့ဒီအဆက်ကြီးတဲ့လာပြီးလေးပြကြတဲ့အခုပါတယ်လေးပြကြီးရဲ့အချိန်မှာပုံလို့ဆွတ်ပြီးတဲ့အချိန်မှာငုံနေကြတာတွေ့ခဲ့တယ်။နောက်ဒီစရီဆောင်းတိုင်းနေလဲဒါကိုစနေတဲ့နေ့ပြီမှုနေနေရာမှာပဲအေးအေးလေးတော့တွေ့ရပါတယ
်။ကိုမင်းသွင်းသွင်းပြောပြတာပါ။ရန်ကုန်အရှေ့ပိုင်းတက္ကသိုလ်ကျောင်းသားတက်မကအမှုဆောင်အဖွဲ့မှာအရင်ချိန်ကဆိုရင်ကာဟွန်တီးသူတွေကိုအေးအေးယူဖို့စီမံချက်တွေလမ်းမတွေပေါ်မှာရက်တန့်အလေးပြုသူတွေကိုအရေးယူဖို့ဒီစီမံချက်တွေရှိခဲ့ပေါ်ပါတယ်။ဒါပေမဲ့အခုချိန်မှာတော့လမ်းလျှောက်ချီတက်ကုန်မှုနိုင်ခဲ့ပြီလို့ဆိုပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တခုကျော်ဒီပိတ်ပင်ဓာစီခံရတာတို့ကြောင့်လွတ်လပ်စွာပြုလုပ်ခွင့်မရခဲ့ပေမဲ့လည်းအရသာအစိုးရကိုပြောင်းလဲလာခဲ့ပြီးတဲ့နောက်ပိုင်းမှာပြန်လည်အသက်ဝင်လာခဲ့တယ်လို့ဆိုရမှာပါ
ဒီခြေနိုင်30ကောင်အတိပါလောက်မလာမှမရှိတဲ့အမှတ်3လမ်းမကြီးမှာရှိတဲ့ meet point နဲ့အားလုံးဒီဘက်နေလဲအားလုံးအမိပေးပြလိုက်တယ်အနေနဲ့တော့ကားတွေအကုန်လုံးရက်ပြီးတော့ဟောင်းနေပြီးကြတယ်ကားသမားတချို့ကားသမားတွေဆိုအပြင်ထွက်ပြီးတော့လေးပြူရဲ့အဆင့်တွေပါရောက်လာဆိုတော့အဲလိုနိုင်ငံသမားတွေပါတယ်အဲလိုနိုင်ငံဘဝတချို့တွေအောက်ဆင်းကြီးလေးပြူပါတယ်ပါလားဒါကျွန်တော်တို့ကျွန်တော်တို့တော့ငွေဝင်ရေပေါ့လားဒါဟိုကျောင်းလမ်းဝတွေမှာလူငယ်တွေဈေးငါးဆယ်ရောက်တွေ့ပြီးတော့ကားတာတဲ့အဆင့်အားတွေကျွန်တော်တို့ဒီတိတိကျကျမှာသာဆိုင်ရာပူပေါင်းပြီးတော့ဟိုစီးတွေကိုယ်တိုင်ကပူပေါင်းပါဝင်ပြီးတော့ကားတွေကိုယ်တိုင်ရက်ပြီးတယ်ကားပေါ်ကဆီအလေးပြုတယ်ဆိုရဲအဲ့ပိုးတီးရဲ့ဆိုရဲအဆင့်တစ်ခုကနေတော့ပိုတာလာတဲ့ဟာတွေမြင်လာရတယ်ဒီလူတွေကတိုင်းတဲ့ဘက်ကနေတော့လှုပ်ဆောင်ချက်တဲ့ဟာတွေတော့တွေ့ရတယ်ကြာ
ကိုတိထုတ်ပိုင်ကသူဂျုံခဲရမြင်ခဲရတာကိုပြောပြတာပါအခုလိုနှစ်90ပြည့်အာဇာနည်နေ့မှာဆိုရင်တော့နိုင်ငံတော်အလံကိုတိုင်တော်လွှင့်ထုတ်ဖို့မနက်09:38မိနစ်မှာဆိုရင်အော်အော်ဆွဲအချက်ပေးဖို့ ਨੇ အဲ့ဒီချိန်မှာတောလာနေတဲ့မော်တော်ယာဉ်တွေကိုခိတရက်ပြီးတော့ဟွန်တီဂုံပြူဖို့နိုင်ငံတော်တမန်ရုံးကညွှန်ကြားထားသလိုအဖွဲ့စည်းလိုက်လေးပြူတာတွေအော်အော်ဆွဲတာတွေကောင်းတီးပြီးတော့လေးပြူတာတွေလှုပ်လက်စတွေရက်တန့်ပြီးတော့ငိန်သက်လေးပြူတာတွေချီတက်ဂုံပြူတာတွေ ਨੇ အာဇာနည်နေ့ကိုမြန်မာနိုင်ငံအနှံ့ပြုလုပ်ခဲ့ကြပါတယ်ဗျာဒီเจ้าတွေကိုကျွန်တော်ဆူရှာကတင်ဆက်ခဲ့ပ
SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဒါရိုက်သူမဟုတ်အချိန်မြေးနားဆင်နိုင်ပါပြီ။စက်တန်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ။